စကိုင်းတိုင်းအတွင်းမှာတော့စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ဒေသခံတွေထွက်ပြေးနေကြရပြီးစစ်ကောင်စီတပ်တွေကပိတ်ဆို့တားဆီးထားတာတွေကြောင့်ပါစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တဲ့အခြေအနေဖြစ်နေတယ်လို့စစ်ဘေးရှောင်ကြရတဲ့ဒေသခံတွေကပြောပါတယ်။
ခင်ဦးမြို့နယ်မှာအနောက်ချမ်းမှာစစ်ကောင်စီစစ်ကြောင်းဝင်လာလို့ရွာပေါင်း600ရာနီးပါးလောက်ကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရဲမွန်တင်ပြထားပါတယ်ရှင်။စကိုင်းတိုင်းကမြို့နယ်အတော်များများမှာစစ်တပ်ရဲ့နယ်မြေရှင်းလင်းစစ်ဆင်ရေးတွေကြောင့်ဒေသခံကျွယာတွေအတော်များများဘေးလွတ်ရာကိုထွက်ပြေးနေရတဲ့အတွက်စိုက်ပျိုးရေးနဲ့စီးပွားရေးကိုကောင်းကော
စီးပွားရေးပါကောင်းကောင်းမလုပ်နိုင်တာကြောင့်ဒေသခံတွေစားဝတ်နေရေးအခက်အခဲဖြစ်ကြရတယ်လို့ဒေသခံတွေကပြောပါတယ်။စက်တင်ဘာ19ရက်နေ့ကစစ်ကောင်စီစစ်ကြောင်းတွေဝင်လာတာကြောင့်ခင်ဦးမျိုးနယ်အနောက်ဘက်ခြမ်းကကျွရ6ရောက်လောက်ကဒေသခံတွေဘေးလွတ်ရာတောတွေကိုထွက်ပြေးတိမ်းရှောင်ခဲ့ရတဲ့အကြောင်းဒေသခံတွေကပြောပါတယ်။လေဧကတ်တချို့ကိုစိုက်ပျိုးလို့မရအောင်စစ်တပ်ဘက်ကပိတ်ထားတယ်လို့လည်းဒေသခံသူကပြောပြပါတယ်
။ဒီအခုရေသေးအုပ်စုလို့ခေါ်တဲ့ဒေသမှာဆိုလို့ရှိရင်ဒေက6000လောက်ရှိတာမှ2000လောက်ပဲလိုရတယ်ရှင်4000လောက်မလိုပါဘူးရှင်။ကျွန်တော်တို့ရှင်တစ်ချက်ကတော့ဒီအခုဒီဟိုမူးရတောက်ဆိုတော့ဒီမြောက်ကနေပြီးတော့ကာဘူးဆယ်တောက်မူးရတောက်ကအဲနောက်မြောင်နားမှာဆိုရင်ခင်းင်းမြင့်နေတဲ့နားဖက်ချမ်းကတမန်ကျော်ကျော်တမန်ခွဲလောက်ဝေးတဲ့ရွာမှာပြင်အောင်ဆိုရဲရွာကသူကမူးဝေးမှာအိမ်မှာတက်ကဆွဲထားတဲ့ခါကျတော့သူကမူးမီကိုအကုန်လုံးအိုက်တကဟာရီကသူတို့ရဲ့ဒီဒရားမှာတက်ဆွဲထားတဲ့တန်တရာသူကချင်းချက်လုပ်တဲ့ခါကျတော့သူကဒေဒီမှာရေးပြီးဆိုရင်သူတို့ရဲ့တောင်းနန်းနာနန်းတွေမချောက်မှာတွေ့ကမှုမူးမီကိုအကုန်လုံးရေးလာလို့ရှိရင်ဆာရေးမလာမဲ့ထုတ်ပါတယ်သူရှိရဲ့နားဖက်မှာဒီအိုက်တမားတဲ့ဒရားတက်ဆွဲထားတဲ့တန်နဲ့လောကမဲ့ဒေတာတွေနေရာတွေကျတော့သူကလောပါခွင့်မရဘူးရှင
်စစ်တပ်တက်ဆွဲထားတဲ့နေရာနားရောက်သွားရင်ချင်းချောက်ပြစ်ခတ်ခံရတာဖန်စီခံရတာတွေရှိတာကြောင့်လဲဒေသခံတချို့ကြောက်လန့်ပြီးစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တာလို့ပြောပါတယ်
။ကျမတို့ကျွဲတောင်သားတွေကစာကျွဲလူမျိုးရွာနာဖက်မှာသူတို့နဲ့နီးရမရောက်ခင်သူတို့သားတွေနေလဲကျမတို့ကဘာမှလုပ်ပိုင်စားဖို့မရှိတော့ပါဘူးဆင်မပြတ်ဆင်မပြတ်နဲ့လည်းနဲ့ကြည့်ရထူများလားချင
်းစက်တင်ဘာလ19ရက်နေ့မနေ့3နာရီလောက်ကရေဦးမျိုးနယ်ဘက်ကနေခင်ဦးမျိုးနယ်အနောက်ဘက်ခြမ်းကိုစစ်တပ်အင်အား200ဝန်းကျင်လောက်နဲ့ဝင်လာတာလို့ဒေသခံတွေကပြောပါတယ်။တာကရကျွော်နဲ့ဂွေးကုန်းရွာကြားမှာတက်ဆွဲထားပြီးလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့တာကရကျွော်နဲ့ဘိုးကုန်းကျွော်တွေမှာနေအိမ်တချို့မီးရှို့ခံနေရတယ်လို့လည်းပြောပါတယ်။တာကရကျွော်ဟာဇူလိုင်လတုန်းကလည်းတစ်ခါမီးရှို့ခံခဲ့ရပြီးအင်ဂျီ60လောက်မီးလောင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်စင်ရေးတွေမှာအရက်သားတွေရဲ့နေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေမဟုတ်ဘူးဆိုပြီးစစ်ကောင်စီဘက်ကတော့ညှင်းဆို့ထားပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျွော်တွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့စကိုင်းတိုင်းအတွင်းနေမြင့်ရှင်းလင်းရေးတွေတိုးလုံနေပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ဘေးရှောင်တွေထွက်ပြေးနေရတဲ့တရင်တွေနဲ့ကြေးရွာတွေမီးရှို့ခံရတဲ့တရင်တွေအရက်သားတွေထိခိုက်ဒဏ်ရာရတဲ့တရင်တွေလည်းနေစဉ်လိုလိုထွက်ပေါ်နေပါတယ်ခင်ဗျာ။